Shri Uda. Ho Shishi Runga Yuatayama, the Tiji Diao Shire. Tuma, Mema Diao Ye, the Mi Tong Yao Ye Shire. The Tiji Ga, Amadan, Sait the Bota Ga, Alu Dan Ya Yobi, Tume Mane, the Mi Rigole, Tupasan Rigo, Sait Jai Tong Pyong Quin Bitare. The Nemaro, the Tiji Ga, Yoga Jakujang, Song Badware. The Tiji Song Dabi Nabaima, Tume Mane, the Mi Tong Yao Ha, သူရှာထားခဲ့တဲ့ပတ်စံတွေကိုအသုံးဖြုံးလိုက်ကြတာမကြခင်ပါပဲအားလုံးကုန်သွားတယ်ပတ်စံမရှိတော့တဲ့အခါသူတို့ဟာသူများအိမ်တွေမှာအလုပ်လုပ်ရတယ်ဒါပေမဲ့ချမ်းသာတော့ငါလို့ပတ်စံတွေကိုအရန်သုံးတဲ့အတွက်ရှာသမျှပတ်စံတွေဟာမလဖူးဖြစ်နေတယ်ဒီနေ့မှာတော့သမီးအကြီးဆုံးဟာဒေရဲမှာကောက်ရိတ်နေရင်းနဲ့ ရွှေဦးတောင်ကြီးတကောင်ကသူ့နာမှာပြန်ဝဲပြီးတေချာကြီးနေတာကိုတွေ့လိုက်ရတယ်။ပြီးတော့ရွှေဦးတောင်ကြီးဟာအဝေးကိုမြန်မြန်ပြန်ထွက်သွားခဲ့တယ်။နောက်တနေ့မှလည်းသမီးလက်ဟာတောထဲမှာထင်းခွေနေရင်းနဲ့ရွှေဦးတောင်ကြီးကိုတွေ့ပြန်တယ်။နောက်ရက်မှာတော့ရေခတ်နေတဲ့သမီးငယ်ကလည်းရွှေဦးတောင်ကြီးကိုတွေ့ပြန်တယ်။ ဒီရွှေဦးတောင်ကြီးအကြောင်းကိုအိမ်မှာပြန်ပြောပြတော့သူ့အမတွေကသူတို့လည်းတွေ့ခဲ့ကြောင်းဝမ်းသာအားရပြောကြတယ်။တပတ်လောက်အကြာမှာတော့သူတို့အိမ်ကိုရွှေဦးတောင်ကြီးရောက်လာတယ်။အန်အောစရာရွှေဦးတောင်ကြီးကငါဟာဘဝဟောင်းကမင်းတို့ရဲ့အဖေပဲ။ငါအသက်ရှင်နေတော့ကကုတူကောင်းမှုတွေအများကြီးလုပ်ခဲ့လို့အခုချိန်မှာရွှေဦးတောင်ဖြစ်နေတာပဲ။ငါတည်ဆုံးသွားပြီးနောက်ပိုင်းမှာ မင်းတို့ဆင်းဆင်းရဲရဲနေနေရတာကိုမကြည့်ရလို့ငါရောက်လာရတာပဲအခုငါရဲ့အတောင်တွေကိုတယောက်တစ်ချောင်းစီယူပြန်ရောင်းပြီးရတဲ့ပတ်စံနဲ့ကောင်းကောင်းနေကြဆိုပြီးသူ့ရဲ့ရွှေအတောင်တွေကိုပေးပြီးပြန်သွားခဲ့တယ်ဒီလိုနဲ့သူတို့ဟာရွှေအတောင်တွေကိုရောင်းပြီးရတဲ့ပတ်စံနဲ့အဆင်ပြေပြေပြန်နေနိုင်လာတယ်ဒါပေမဲ့ တိတ်မကြခင်ပါပဲရွှေအတောင်တွေကိုရောင်းလို့ရတဲ့ပတ်စံတွေလည်းကုန်သွားခဲ့တယ်ဒီတော့အရင်လိုပဲသမီးသုံးယောက်ကသူများအိမ်မှာလှုပ်သွားလှုပ်ကြရပြန်တယ်ဒါပေမဲ့အဆင်ပြေခြင်းတော့ရွှေဦးတောင်ကြီးထက်ရောက်လာပြီးရွှေအတောင်တွေလာပေးပြန်တယ်သူဟာသူ့ကိုလူတွေတွေ့သွားရင်အခန်းခံရပြီးရွှေအတောင်တွေကိုဝိုင်းလူကြမှာဆိုတာကြောင့် ခဏခဏမလာနိုင်တဲ့အကြောင်းအရန်အသုံးဖြုံးမကြည့်ကြဖို့ကိုလည်းမှာပြီးတော့ပြန်သွားခဲ့တယ်။နောက်တစ်ခါပတ်စံတွေကုန်သွားတဲ့အခါမှာတော့သားမိလေးယောက်ဟာရွှေဦးတောင်ကြီးကိုဖမ်းထားပြီးတော့ရွှေတောင်တွေကိုလိုစလောက်အများကြီးနှုတ်ယူကြမယ်ဆိုပြီးတာမင်ထားကြတယ်။နောက်တစ်ခါရွှေဦးတောင်ကြီးရောက်လာတဲ့အခါမှာတော့သူ့ကိုဝိုင်းဖမ်းကြပြီးတောင်တွေကိုလည်းအများကြီးနှုတ်ယူကြတယ်။ဒါပေမဲ့ ဒီတစ်ခါမှာတော့အတောင်တွေဟာရွှေအတောင်တွေမဟုတ်တော့ပဲရိုးရိုးငှက်အတောင်တွေပဲဖြစ်သွားတယ်။သူတို့တွေလည်းစိတ်ပြတ်သွားကြပြီးတော့ရွှေဦးတောင်ကြီးကိုအစာအများကြီးကျွေးပြီးချင်းချင်းတစ်ခုလည်းထည့်ထားလိုက်တယ်။သူတို့ထင်တာကတော့အစာကျွေးပြီးမွေးထားလိုက်ရင်တနေ့နေ့ကျရင်တော့ရွှေအတောင်တွေပြန်ပေါက်လာမှာပဲလို့ထင်ကြတာပေါ့။ဒါပေမဲ့လာနေချီကြတဲ့အထိပုံမှန်ငှက်အတောင်တွေအတိုင်းပဲဖြစ်နေတယ်။ နောက်ဆုံးမှာတော့သမီးတွေဟာသူတို့အဖေဖြစ်ခဲ့တဲ့ရွှေဦးတောင်ကြီးကိုသနားလာကြပြီးတော့သူတို့အမေအလစ်မှာလွတ်ပေးလိုက်တယ်။ရွှေဦးတောင်ကြီးဟာတောင်းထဲကလွတ်ပြီးလေထဲရောက်တာနဲ့ရွှေအတောင်တွေပြန်ပေါက်လာပြီးတော့အဝေးကိုပြန်ထွက်သွားတာဘယ်တော့မှပြန်မလာတော့ဘူး။